မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ဖွဲ့ဟာပြပရောက်မြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုရယူဖို့အမေရိကန်ပြည်ထောင်စုကိုတုံ့ပြန်ကြခီးစဉ်ရောက်ရှိနေပါတယ်။ NNER အဖွဲ့ကမြန်မာနိုင်ငံရဲ့ပညာရေးစနစ်ကောင်းမွန်လာစေဖို့နောက်တက်လာမယ့်အစိုးရတကမတင်မနေရအခမဲ့ပညာရေးစနစ်ကိုနိုင်ငံရေးရည်မှန်းချက်ထားပြီးတော့အကောင့်ထဲဖို့ဆောင်ရွက်ဖို့လိုလားနေတာဖြစ်ပါတယ်။ဆက်သွယ်မြင်းမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
American ပြည်ထောင်စု California ပြည်နယ်ကိုပြည်ခဲ့တဲ့သတင်းပတ်တွင်ရောက်ရှိလာတဲ့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကိုယ်စားလှယ်အဖွဲ့ဟာဒီမိုကရေစီနိုင်ငံတွေရဲ့ပညာရေးစနစ်ကိုလေ့လာဖို့ဆန္ဒရှိနေတယ်လို့အဖွဲ့ကောင်းဆောင်ဒေါက်တာသိန်းတွင်က VOE ကိုအခုလိုပြောပါတယ
်။ကျွန်တော်တို့ရောက်တဲ့နိုင်ငံတွေကဒီမိုကရေစီပညာရေးစနစ်ကိုကျွန်တော်တို့အဓိကလေ့လာဖို့ဒီမိုကရေစီနိုင်ငံတွေမှာသူတို့ကတော့ဒီမိုကရေစီပြောင်းလဲတဲ့နိုင်ငံတွေမှာဘယ်လိုမျိုးပညာရေးပြုပြင်ပြောင်းလဲမှုလုပ်ကြလဲဘယ်လိုစီမံခန့်ခွဲကြလဲဘယ်လိုတွေတင်ကြကြလဲစသဖြင့်အဲ့ဒါတွေဒါကျွန်တော်တို့လေ့လာဖို့အဓိကပါနောက်တစ်ခါရောက်တဲ့နေရာတိုင်းမှာကျွန်တော်တို့မြန်မာနိုင်ငံသားရောက်နေတာလည်းတွေ့တယ်သူတို့ရောက်တဲ့နိုင်ငံရဲ့အတွေ့အကြုံတွေသူတို့ရှိရကျွန်တော်တို့သင်ယူပါတယ်နောက်ကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေလည်းတင်ပြပြီးတော့အကြံဉာဏ်ပေးဖို့ပေါ့ကျွန်တော်တို့လွှဲနေတာရှိရင်တည်ပြဖို့ပေါ့အဲ့ဒီအတွက်ကျွန်တော်တို့မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတာဖြစ်ပါတယ်
ကီးစင်တွင်အမေရိကန်ပြည်ထောင်စုရဲ့ပညာရေးစနစ်ကိုလေ့လာမယ့်အစီအစဉ်ရှိကြောင်းလည်း NNER ကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့ကိုစိုးထွန်းကပြောပါရယ
်ဒီအမေရိကန်ဆိုတော့လည်းအခုတော့ကမ္ဘာထိပ်တည်းနိုင်ငံတခုပညာရေးမှာလည်းသူထိပ်တန်းရောက်တဲ့နိုင်ငံတခုဖြစ်တော့ဒီအမေရိကန်မှာရှိတဲ့တက္ကသိုလ်တွေကျောင်းတွေအဲဒီပညာရှင်တွေဒီပေါ်မောက်ကားတွေအဲဒီမှာလည်းဖွင့်ရရင်လေ့လာပြီးတော့ကျွန်တော်တို့တိုင်းပြည်ပြည်နယ်စနစ်ရဲ့လိုအပ်ချက်တွေနိုင်ငံကအတွေ့အကြုံနဲ့သင်ကန်းစာတွေယူပြီးတော့ကျွန်တော်တို့ဒီကလည်းကိုတိုင်းပြည်ရဲ့အခြေအနေနဲ့ကန့်ညီအောင်ဘလို့ပြုရင်ရောကောင်းဆက်လုပ်သွားမယ်ဆိုတဲ့ရည်ရွယ်ချက်တွေပေါ့နော်
။ပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ NNER ကတင်ပြထားတဲ့အချက်တွေထဲမှာအထူးသဖြင့်အခမဲ့ပညာရေးစနစ်ကိုအတန်းပညာ၉နှစ်အထိတက်မှတ်ထားပေမယ့်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရအခက်အခဲတွေရှိမှာဖြစ်ပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရတစ်အဖွဲ့တက်လာချိန်မှာနိုင်ငံရေးရည်မှန်းချက်တစ်ခုအနေနဲ့ချမှတ်အကောင့်ထဲပေါ်ဖို့လိုတယ်လို့ဒေါက်တာသိန်းတွင်ကပြောပါတယ
်။လက်ရှိအခြေအနေမှာအကောင့်ထဲပေါ်ဖို့ခက်တယ်ဒီအကောင့်တွေပေါ်ပေါက်ခတ်တဲ့အချိန်မှာကတိပေးဖို့ခတ်တယ်ဆိုတော့ကျွန်တော်နားလေတယ်။ဒါပေမဲ့လိုအပ်ချက်ရှိတယ်ဆိုတော့ကျွန်တော်တင်ပြတာ။ဒီတိုက်ဒီကလေးအလုံးကြောင်းနေခွင့်ရအောင်။ဒီအခမဲ့ယုံနေမဟုတ်ဘူးဒီမတင်မနေရဖြစ်ဖို့ဒီမတင်မနေရဖြစ်ဖို့ဆိုတာဒီဘယ်ဒီသားမဆိုကလေးအလုံးတင်နေအောင်ဆောင်ရွက်ပေးဖို့ပဲ။အဲ့ဒီအတွက်နိုင်ငံမှာတာဝန်ရှိတယ်။နိုင်ငံနေပြီးတော့ဒါအောင်တာဝန်ယူလုပ်ပေးဖို့လိုအပ်ချက်အလုံးဖြည့်ဆည်းပြီးတော့ကလေးတွေကြောင်းနေနေအောင်ကြောင်းမရှိတဲ့ဒီဘာဒီမှာကြောင်းချောက်မယ်ဆရာမလိုလောက်ရင်ဖြည့်ဆည်းပေးမယ်။နောက်ဆရာတွေရည်သွေးရှိအောင်လုပ်ပေးမယ်။နောက်တွားရည်လာရည်လွယ်အောင်လုပ်ပေးမယ်။အော်နိုင်ငံကနေအစိုးရနေတောင်းယူလုပ်ပေးဖို့ကျွန်တော်ကဖြစ်စီခြင်းနဲ့အဲ့ဒီအတွက်ဥပဒေပြဋ္ဌာန်းပေးစီခြင်း။ဒီဥပဒေရှိမှလိုက်နာဆောင်ရွက်မှာ။ဒါကြောင့်ကျွန်တော်ကဥပဒေမှာမတင်မနေရအခမဲ့ပညာရေးပြဋ္ဌာန်းပြီးတော့ဒါကိုဖြစ်အောင်ဆောင်ရွက်ဖို့ပေါ့
။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းစနေနေ့ကစိုက်ကားဆရာတွေနဲ့တွေ့ဆုံပွဲမှာအခမဲ့ပညာရေးစနစ်ဖြစ်အောင် UTD လုပ်သွားမှာဖြစ်ပေမဲ့တိုင်းပြည်ရဲ့ဘတ်ဂျက်ဘဏ္ဍာငွေပေါ်မှာအခြေခံပြီးဆောင်ရွက်ရမှာဖြစ်တာကြောင့်အခမဲ့ပညာရေးစနစ်ဖြစ်လာဖို့ဆိုတာမလွယ်ကူဘူးလို့ပြောဆိုခဲ့ပါတယ်။ NNER ဟာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအပါအဝင်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပညာရှင်တွေစုစည်းဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပြီးဤပညာကျွမ်းကျင်မှုဘိုင်းကနေကျောင်းသားတွေကိုအကူအညီပေးနေတာဖြစ်ပါတယ်။အခု American ပြည်ထောင်စုရဲ့ခီးစင်မှာလဲ California, Washington နဲ့ Indiana ပြည်နယ်တွေကမြန်မာမိသားစုတွေနဲ့ NNER ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။